ဟုတ်ကဲ့ဥသောရေမောင်ခင်ဗျအရင်ကတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့အစိုးရတွေဟာသူတို့အစိုးရဖွဲ့ထဲမှာပါဝင်တဲ့ဒီတိုင်းရင်းသားရေးရာဝန်ကြီးတွေကိုလုံပိုင်ခွင့်အပြည့်မပေးခဲ့ဘူးလို့သိရပါတယ်။အခုရောဥသောရေမောင်ကရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့မှာရခိုင်တိုင်းရင်းသားရေးရာဝန်ကြီးဆိုတော့အခုအနေထားအရလုံပိုင်ခွင့်အပြည့်ရပြီလားခင်ဗျ။
ဘာမှလုပ်ခွင့်မရှိဘူး။ကိုပါဆိုင်ကိုသုံးပြီးတော့ကိုယ့်ရောကိုယ်ပဲလုပ်နေရတယ်။ကလေးတီဥချုပ်ရေးဆိုင်ရာစီဝေးဘာထုမှကလေးနေမပိတ်သေးဘူးကျွန်တော်တို့ပိတ်စည်းဖို့အခြေခံဥပဒေပုံမှန်18ရက်ငယ်မှာပါပါတယ်ဥချုပ်ရေးမှာပါမယ်ဆိုပေမဲ့ကျွန်တော်တို့ကိုကလေးတီဘာမှကက်ဘိနက်လည်းမဖိတ်ဘူးမဖိတ်တော့ဘာမှပြောခွင့်မရှိဘူးကျွန်တော်ဆိုရင်ရုံးကမနဲ့9နိုင်ွယ်10နိုင်လာတယ်ကျွန်တော်ည9နိုင်မှပြန်တယ်ကျွန်တော်ခွန်မလားခွန်မလားတိတယ်မလားပိတ်စည်းဖို့ကိုလိုက်နာမလားဆိုပြီးကျွန်တော်စောင့်နေတယ်ကလေးတီကျွန်တော်မဖိတ်ဘူးဘတ်ဂျက်ဆွဲပြီးတဲ့အခါမှာတိုင်းရင်းသားရေးရာအတွက်ကိုဘာဘတ်ဂျက်မှကျွန်တော်တို့ခေါ်ပြီးမဆွေးနွေးဘူး
ဟုတ်ကဲ့ဥသောရေးမောင်ကရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ကရွေးကောက်ခံခဲ့ရတဲ့လွတ်တော်အမတ်ကနေဝင်ကြီးဖြစ်လာတာဆိုတော့အခုလိုလုံပိုင်ခွင့်မရှိတဲ့အကြောင်းကိုဥသောရေးမောင်တို့ပါတီဖြစ်တဲ့ RNDP ကပြည်သူလွတ်တော်အမတ်တွေအမျိုးသားလွတ်တော်အမတ်တွေကသူတို့သက်ဆိုင်ရာဒီလွတ်တော်မှာဒီကိစ္စမဆွေးနွေးဘူးလားခင်ဗျ။အ
ဲ့ဒါနဲ့ပတ်သက်ပြီးတော့မေဒီတော်မှာလုံနေတဲ့ပြည်ထောင်စုလွတ်တော်မှာရောမျိုးသားလွတ်တော်မှာပြည်သူလွတ်တော်မှာရောကျွန်တော်တို့ကဒါတင်ထားပါလေအရင်တုန်းကပထမချိန်လုပ်ခဲ့တဲ့အစည်းအဝေးမှာဥအောင်ကျော်ဆိုင်ကတင်တယ်တိုင်းရင်းသားရဲ့ဝန်ကြီးများဟာလုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့တင်လာတယ်အဲ့ဒီမေခွန်းဟာအဲ့ဒီအစိုးရဆက်မလာဘူးခဏိပဲစီးပုံအခြေခံဥပဒေအခြေခံမူဆိုပြီးတော့ခန်းတက်မှာပါပါတယ်ပြည်ထောင်စုတည်တဲ့ခံရတိုင်းရင်းသားစီးနှုံးညီရေးအဲ့လိုပါပါတယ်အဲ့ဒါလေးနဲ့ဆက်မြင်နေတယ်ခင်ဗျာ
ရခိုင်တိုင်းရင်းသားရေးရဝင်ကြီးအနေနဲ့လုံပိုင်ခွင့်မရှိပေမဲ့လို့ဒီရပိုင်ခွင့်ညောရှိလား
ဆလာလာက3သိန်းခွင့်ပေးတယ်ဟိုကျွန်တော်ကိုဘယ်အစုပ်တစည်းပေးထားတယ်အဲ့မော်တော်ကဆက်နှိုးလို့လည်းမရဘူးကျွန်တော်ပြင်လာဘူး9သိန်းကျော်ပါပြီတာယာတွေလဲရတယ်အင်ဂျင်ကန်ရတယ်ကားရက်တာကိုကျွန်တော်ကိုရဲရမောင်းထုတ်တယ်ကျွန်တော်ယုံပ
ါမရတာတွေကဘာကြီးလဲခင်ဗျ
ဘာယုံကဘာမှပေးတာမဟုတ်ဘူးလက်ဖက်လေကိုကကိုပက်ဆန်လေကိုတောက်နေတာကျွန်တော်ရဲ့ယုံကမှတယ်လီဖုန်းတော့လာမတက်ပေးဘူးကျွန်တော်ကမ်းမှာကျွန်တော်တို့အိမ်မပေးဘူးကျွန်တော်တို့တွေကို PSO မပေးဘူးအဲပြောရင်တော့မကောင်းတော့ဘူးဗျာတော်တော်လေးစိတ်ညစ်ရပါတယ
်ဟုတ်ကဲ့ဥသောအိမ်မောင်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ထဲမှာတိုင်းရင်းသားရေးရာဝန်ကြီးဘယ်နှဦးရှိလဲသူတို့ရောလုံပိုင်ခွင့်တွေဘယ်လိုရှိလဲခင်ဗျာ
တိုင်းရင်းသားရေးရာဝန်ကြီးတပါးရှိပါတယ်ကျွန်တော်ရခိုင်တိုင်းရင်းသားရေးရာဝန်ကြီးတပါးရှိပါတယ်ကျွန်တော်လိုပဲ same same ပဲ။ကရင်တိုင်းရင်းသားရေးရာဝန်ကြီးဟာကရင်ပြည်သူပါတီကမှ DS ရဲ့ Fashion Six ကဆင်းလာအမေရိကန်မှာတင်တဲ့နေနဲ့တက်လာတယ်။ဒါကကက်ပက်စီရမ်းမြင့်နဲ့ရေချောင်းဦးစီးဌာနမှာ MD လုပ်ခဲ့မှုတယ်။ဒါမဲ့တိုင်းရင်းသားရေးရာဝန်ကြီးဖြစ်တဲ့ဘာမှတိုင်းဒေသကြီးသုံးအဖွဲ့မှာဘာမှအစည်းအဝေးလည်းမဖြစ်ဘူးဘာမှလည်းမသုံးဘူးအဲ့လိုဖြစ်နေတယ်
။အဲမြန်မာနိုင်ငံတနိုင်ငံလုံးတိုင်းတာနေကောတိုင်းရင်းသားရေးရာဝန်ကြီးတွေအခြေအနေဘယ်လိုရှိရဲဆိုတာလူစုံအိမ်မောင်နေလေးလာထားရှိလားခင်ဗျ။
ဒီမှာနိုင်ငံမှာတိုင်းနယ်ပြည်နယ်၁၄ခုမှာဖြစ်လာဖို
့ဟုတ်ကဲ့
နည်းနည်းကွဲပြားတာရှိတယ်မျိုးပြည်နယ်မှာကြတော့တိုင်းရင်းသားရဲ့ဝန်ကြီးများကိုတာဝန်ပေးတယ်အေယောင်ဒီတိုင်းမှာလည်းတာဝန်ပေးတယ်ကျန်တဲ့တိုင်းနယ်ပြည်မှာလည်းဒီမှာတော့လုံးဝဖြစ်ပေတာအားလုံးဒီမှာလည်းတနိုင်ငံလုံးမှာ29ပါးရှိပါတယ
်ဟုတ်ကဲ့အဲ့တော့ကောက်ချက်အနေနဲ့ရွေးကောက်ပွဲဝင်ခဲ့တဲ့အပေါ်မှာရောဥစော်အေးမောင်ကိုကိုကိုဘယ်လိုသုံးသပ်မိလဲ
ကိုရခိုင်အကျိုးကို2008ဖွဲ့စည်းပုံအခြေခံဥပဒေကိုယုံကြည်ပြီးတော့စီးပွားရေးတွေပြည်ပြည်ကျွန်တော်ဒီရွေးကောက်ပွဲဝင်တာကျွန်တော်လည်းတော်တော်စိတ်ညစ်သွားပြီကျွန်တော်ကဒီရွေးကောက်ပွဲဝင်တာနဲ့မှားသောသလားမသိတော့ဘူး
ဟုတ်ကဲ့ရခိုင်တိုင်းရင်းသားရေးရဝင်ကြီးဥစော်အေးမောင်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ